သူတို့ခေါ်ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်စီမြန်မာဘက်ကမောင်းထုတ်နေတဲ့ကိစ္စရဆိုင်ရဖိအားပေးဖို့အမေရိကန်ပြည်ထောင်စုကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဆိတ်ခါစီနာကတိုက်တွန်းလိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star သတင်းစာမှာရေးသားထားပါတယ်။အာရှတိုက်တောင်ပိုင်းနဲ့အလယ်ပိုင်းရေးရာအမေရိကန်ယာယီလက်ထောက်နိုင်ငံယာယီဝန်ကြီးအဲလစ်ဝဲလ်စ်နဲ့တွေ့ဆုံစဉ်ဝန်ကြီးချုပ်ဟာစီနာကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာအဲ့ဒီဒုက္ခတွေအများအပြားကိုစာနာစည်းနဲ့ခုလုံဝင်ပေးထားပြီးဒါဟာသူတို့နိုင်ငံအတွက်ကြီးမားတဲ့ပြဿနာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောကြောင်းလဲသူ့ရဲ့ပြန်ကြားရေးအတွင်းဝန်ကသတင်းထောက်တွေကိုပြောကြားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားနိုင်ငံရေးအညာရှင်နှိုင်းဆွေးနွေးမှုစီးပွားရေးအမေရိကန်ဘက်ကမင်းများတဲ့အခါမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ထမ်းတွေဟာမြန်မာအာဏာပိုင်နဲ့အဆက်အသွယ်ရှိကြောင်းဝန်ကြီးချုပ်ကဆိုပါတယ်။အမေရိကန်လက်ထက်ဝန်ကြီးကအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဆောင်ရွက်မှုတွေအပေါ်လွန်စွာနှိမ့်ထောင်းအားရရှိပြီးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာစီနာကလည်းသူတို့မျိုးပေါ်မှာအကြမ်းဖက်ဝါဒကိုလုံးဝလက်စွပ်မခံကြောင်းသူတို့မျိုးကိုအဆုံးချပြီးတခြားနိုင်ငံတွေအပေါ်တိုက်ခိုက်မှုတွေကိုလည်းခွင့်ပြုလိမ့်မယ်မဟုတ်ကြောင်းပြောပြခဲ့တယ်လို့ဆိုပါတယ်